အနုပညာရှင်တွေနဲ့သမရဦးသိန်းစိန်နဲ့ပေါ့လေတွေ့ဆုံကြတဲ့ပွဲမှာပေါ့လေဘာတွေများပြောဆိုဆွေးနွေးပြကြလဲဆိုတာလေးနည်းနည်းပြောပြပါအောင်ကိုသူရခင်ဗျအ
ဲဒီလိုပါသမရကပြောတာနည်းနည်းပေါ့ရုပ်ရှင်လောကရဲ့တပင်ရဲ့နောက်ဒီကြီးရဲ့သူတို့ရင်ဖွင့်တာတွေကပုံများတယ်ပေါ့နော်ရုပ်ရှင်လောကလည်းသူတို့အခက်အခဲတွေအကုန်လုံးတင်ပြတယ်နံပါတ်1ကတော့ရုပ်ရှင်ဂျုံကြီးကနဝဒမတက်ခင်တော့ကျွန်တော်တို့လက်ထက်မှာရုပ်ရှင်ဂျုံပေါင်း298ယုံရှိတယ်ခု29ယုံပဲကျန်တော့တယ်ပေါ့အဲတော့ရုပ်ရှင်ဂျုံမရှိဘဲနဲ့ရုပ်ရှင်ကိုကျွန်တော်ဘယ်မှာသွားပြရမှာလဲပေါ့နောက်နှစ်ကရုပ်ရှင်စတူဒီယိုကျွန်တော်တို့အရင်တော့63ခုရှိတယ်အခုစတူဒီယိုတစ်ခုမှမရှိတော့ဘူးပေါ့အဲတော့ဘယ်လိုလုပ်ရမလဲနောက်ပြီးခွန်ရတော့ကျွန်တော်တို့ရုပ်ရှင်သမားအားလုံးဟာရရဆက်ဆက်အခွန်ပေးနေရတယ်အခွန်ကြတော့လည်းကျွန်တော်တို့အများဆုံးဆောင်ထားရတယ်ကျွန်တော်တို့ဒီအခွန်ကိစ္စမှာလည်းပဲရှော့ပေါ်ပြီးကိုကောင်းစားတဲ့ဖြင့်ဒါမျိုးတွေကိုရုပ်ရှင်တော့ကသူတွေတင်ပြတယ်။တမင်ကြတော့လေတမင်ကကျွန်တော်တို့ဇက်ယုံလုံးဝမရှိတဲ့အတွက်ဘယ်လိုလုပ်လို့ရမလဲကျွန်တော်တို့မကရဘူး။နောက်အဲ့တော့ဇက်တမင်တွေကတဖြည်းဖြည်းနဲ့ပြိုးရွေးလာလိုက်တာအခုဆိုလို့ရှိရင်ဇက်တမင်ကအငိမ့်ဆိုလို့ရှိရင်တနိုင်ငံလုံးမှာနှစ်ဖွဲ့လောက်ပဲရှိတော့တယ်ကားနိုင်တာ။အဲ့လိုမျိုးတွေဇက်လောကပြောတယ်နော်ပွဲမိတ်အခက်အခဲရှိတယ်လုံယုံရင်းမှာအခက်အခဲရှိတယ်ပွဲမိတ်ကြတော့လေတစ်ခါတစ်ခါရဖို့ရည်ရွယ်30လောက်ဆောင်ရတယ်။ဥပမာမကွေးတိုင်းလိုဟာမျိုးဆိုရင်2လလောက်ဆောင်နေရတယ်။ဒီဒါကြတော့လေဒီဒါတွေကအကုန်လုံးခိုးတယ်။ခိုးတဲ့ကောင်ကိုရည်ရွယ်တဲ့ခါကျတော့တခိုးကိုဓာငွေတသိန်းနဲ့ပြီးသွားတယ်။ဥပဒေတိုင်းနဲ့တိတိကျကျရည်ရွယ်မယ်ဆိုရင်1300တိချလို့ရတယ်။ဘယ်သူမှ1300မချပေးဘူး။ခိုးတဲ့ထဲမှာရဲတွေပါပါနေပါတယ်ဆိုပြီးတော့အဲဒီဒါကလည်းတိုင်တယ်။အဲ့ဒါမျိုးတွေကိုတင်ပြလိုက်တယ်ကသမရဖြည့်ရှင်းလို့ရနိုင်တဲ့ဟာတွေတော့ချက်ချင်းရှင်းပေးသွားတယ်ပေါ့
။ဒီအမှုပညာရှင်တွေကြုံတွေ့နေရတဲ့အခက်အခဲတွေကဥပမာဒီပြန်ကြားရေးဝန်ကြီးလောက်နဲ့တင်မပြီးဘူးလားခင်ဗျာဒီသမရထိပြောရမယ်အစင်လားခင်ဗျာအဲ့ဒါဘယ်လိုကိုသူရဘယ်လိုများမြင်ပါလဲခင်ဗျာ
အဲပြန်ကြားရေးဝန်ကြီးလောက်နဲ့မပြီးဘူးဗျဘာကြောင့်ပြန်ကြားရေးဝန်ကြီးနဲ့မပြီးရလဲဆိုတော့ခုနကတော့လို့ခိုးခူးကိုကိစ္စကြတော့ပြည်ထဲရေးပါလာပြီအဲ့ဒါကြတော့ပြန်ကြားရေးကိုဘလောက်ပဲပြောပြည်ထဲရေးရမလုပ်ပေးဘာမှမရဘူးလေအဲ့ဒါကြောင့်သမရကအခုချက်ချင်းပြည်ထဲရေးကိုပြန်ချင်းတာဝန်ပေးလိုက်တယ
်ချို့ကတော့အခုပြောနေကြတာအခုသမရကြီးနဲ့အမှုပညာရှင်နဲ့တွေ့ဆုံပွဲမှာပေါ့သမရကြီးအနေနဲ့ပေါ့ဒီတဲ့အရေးကြီးတဲ့ကိစ္စတွေမှာဒီတဲ့ဥမာလေးမွန်းဆိုင်တွေ့ဆုံပွဲလိုဟာမျိုးလုပ်ဖို့ထက်ကိုဒီအားပိုအရေးကြီးသလားဆိုပြီးတော့အဲ့ဒါမျိုးဝေဖန်တာလည်းရှိပါတယ်ခင်ဗျာကိုသူရဘယ်လိုများမြင်ပါလဲခင်ဗျာ
ဒါလည်းအရေးကြီးတာပဲလေကျွန်တော်တို့လေးမွန်းဆိုင်ကလည်းအရေးကြီးတယ်လို့ပဲရုပ်ရှင်နဲ့သဘင်နဲ့ဂီတနဲ့ခေတ်ဆက်ဆက်ကလူတိုင်းအသုံးချခံနေရတဲ့နေပေလေလေ
ဟုတ်ကဲ့
ဆိုကိုရီးယားအခက်အခဲရှိတဲ့ခါကျတော့ဘယ်သူမှအဖက်မလုပ်ကြဘူးနာဝတာခေတ်တစ်ခေတ်လုံးလဲခိုင်းလိုက်တာရုပ်ရှင်တဲ့သဘင်နဲ့ဂီတနဲ့ကောင်းအောင်ခိုင်းခံရတယ်လေ
ဟုတ်ကဲ့
အခုဒီဘက်တက်လာတဲ့ခါကျတော့လေသူက NLD လို့ NLD 88လို့88ရုပ်ရှင်သဘင်ဂီတလူတွေကဝိုင်းလုပေးကြရတာပဲကိုဖြစ်လာတဲ့ပြဿနာကျတော့ကိုဘယ်သူမှမရှင်းပြတော့ဘူးအော်ရုပ်ရှင်သဘင်ဂီတလူတွေကပြီးခဲ့တဲ့နှစ်6လပိုင်းကလေးကချိန်ပန်များစွာစာရေးပြီးသမ္မတကိုကျွန်တော်တို့ဒီကလူတွေကတောင်းခဲ့တာအခုမှတွေ့ခွင့်ရတာပါဒါလည်းအရေးကြီးပါတယ်ဘာကြောင့်ရုပ်ရှင်သဘင်ဂီတကျမှအရေးမကြီးဘူးလို့ဆိုတော့အတိတ်ပဲကြတော့လည်းမကောင်းဘူးပေါ့နော
်ဒီလိုတော့မဟုတ်ခင်ဗျာအခုကဒီဦးစားပေးအဆင့်နေနဲ့ပေါ့လေသမရနေနဲ့ဒီတဲ့အရေးကြီးတဲ့အဆင့်နေဒီတဲ့အရေးကြီးတဲ့ကိစ္စတွေအကြောင်းအရာတွေရှိသေးတယ်ဆိုပြီးတော့ဆိုလိုတာပါခင်ဗျာ
ဟိုကတော့လည်းသိတဲ့အတိုင်းပဲလေသူတို့ကဒါနိုင်ငံရေးပဲအစိပ်ပိုင်းကဏ္ဍမှာတော့ဒါသူတို့ရဲ့လှုပ်ရှားမှုနဲ့သူတို့ဒါတက်သူတို့တွေ့ကျင်နဲ့တွေ့ပါလိမ့်မယ်ပေါ့နော်
ဆ
ိုတော့ဟိုကျွန်တော်တို့ဒီရုပ်ရှင်သဘင်ကြီးနဲ့လူတွေကလည်းတကယ်ကိုဒုက္ခရောက်နေကြတာအများကြီးများနေပြီဆိုတော့ဒီအခက်အခဲကိုဖြေရှင်းနိုင်မဲ့လူကလည်းသမရပဲရှိတော့တယ်
ဟုတ်ကဲ့
ဒီအချိန်မှာဥပမာဆိုတော့တပင်းဆိုရင်ကအခုတည်းရုံးမရှိဘူးဗျာနေစရာရုံးမရှိဘူးသူတို့ခင်ဗျာမှာ
ဟုတ်ကဲ့
အစိုးရတင်ထားတယ်ဥပဒေတင်ထားတယ်တိုက်ခန်းလေးမှာပဲသူတို့ချင်းချင်းကြုံကြုံနေနေရရှာတယ်အဲ့ဒါမျိုးပေါ့သူတို့မှာသူတို့ကိုယ်ပတ်တဲ့ကိုယ်ဝယ်ပါမယ်ဒါပေမဲ့အဲ့ဝယ်မယ်ဆိုတာတော့နေရာလေးပေးဖို့တက်ယုံလေးပေးဖို့စသဖြင့်ဒီလိုအခက်အခဲတွေကိုတစ်ချက်မှမကူခဲ့ဘူးလေ
ပ
ယ်ဆိုရလက်တက်ကမှဟု
တ်ကဲ့
ဥက္ကဉ္ဏလုံးကလည်းကျွန်တော်တို့ဦးကြောင်ကြောင်လုပ်ပြီးတော့မပေးခဲ့ဘူးအဲ့ဒါကြောင့်အခုကျတော့ရင်ဖွင့်ကြတာပေါ့လေအဲ့တော့ကျွန်တော်တို့ကတော့ဝင်ရင်ဖွင့်တဲ့မှာကျွန်တော်တို့မပါပါဘူးကျွန်တော်သွားနာထောင်တာပါပဲ
ဟုတ်ကဲ့ကိုသူရရေရှင်းပြရကျေးဇူးများ යි တင်တယ်ခင်ဗျဟု
တ်ရပါတယ်ခင်ဗျ